စကိုင်းတိုင်းမင်းကြီးမြို့နယ်ကျွန်းလာမြို့နယ်တဖန်းစိတ်အနောက်ဘက်မှာရှိတဲ့တေပင်စိတ်ဆေးရွာကိုစစ်ကောင်စီတပ်တွေကလေကြောင်းကနေကြာတာပရင်းနဲ့ညက်နေကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲတွေဟာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေအပြင်စစ်ကောင်စီကိုထောက်ခံတဲ့ပြူစောတိအဖွဲ့တွေနဲ့လည်းဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားနေပါတယ်။ကျွ ဝါသား2ဦးထိခိုက်ဒေဆုံးခဲ့တယ်လို့ဒေတာကင်တူကပြောပါတယ
်။အဲလောလောဆယ်2ယောက်ကတော့တည်ကြတယ်လို့ပြောတယ်။တေပင်သိယွာကန်နေပါပဲ။တယောက်ကယောက်ျားလေးနာမည်ကတော့ကိုနိုင်ဝင်းလို့ပြောတယ်။မိန်းကလေးနာမည်ကတော့မသိရသေးဘူးပေါ့။ပြင်းရင်းနဲ့ဆက်လီပေါ်မှာရဟတ်ရင်နဲ့ပြစ်ခံရတာပေါ့ဗျာ။ဆက်လီပေါ်တက်တဲ့အချိန်ပေါ့။
လက်တလုံးမှာတည်ဆုံးသူ2ယောက်ကိုပဲဒေသခံတွေကအတီးပြုတ်ပါတယ်စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုတက်ကတဲပင်စိတ်ရွာတဲ့ဝင်တက်ဆွဲထားတဲ့အတွက်နောက်ထပ်တည်ဆုံးတရားရတဲ့စီးရင်ကိုအသေးစိတ်အတီးမပြုတ်နိုင်သေးပါဘူးတဲပင်စိတ်ရွာဟာကျွန်းလာမြို့နယ်နဲ့ကောလင်းမြို့နယ်အစပ်မှာတည်ရှိတာဖြစ်ပြီးကောလင်းမြို့နယ်မှာနယ်မြေရှင်းလင်းနေတဲ့စစ်ကောင်စီတက်ကရွာတဲကိုရုတ်တရက်ဝင်လာခဲ့တာပါဒီလိုနယ်မြေရှင်းလင်းတဲ့စစ်စင်ကြီးကြောင့်အနီးအနားကျေးရွာ20လောက်မှာဒေသခံတွေနေအိမ်တွေကိုစွန့်ခွာထွက်ပြေးနေကြပါတယ်ဩဂုတ်25ရက်ညပိုင်းကတော့ကျွန်းလာမြို့တထေးကုန်းရပ်ကွက်မှာနေထိုင်တဲ့တားဖနှူးကိုအမည်မသိလက်နက်ကင်အဖွဲ့တစ်ခုကဖမ်းဆီးသွားခဲ့ပြီးဒီနေ့တောက်ကြနေမနဲ့တရမြိုင်စည်းတောင်ဘက်နဲ့ကျွန်းလာဘူတာအနီးမှာတေဆုံးနေတဲ့ရုပ်လောင်းတွေကိုတွေ့ရှိခဲ့ရတယ်လို့မျက်မြင်ဒေတာခန်တူကပြောပါတယ်မနေ့ကညနေပိုင်းမှာကျွန်းလာမြို့ကဒေသခံရွာသား9ဦးထက်မနည်းကိုစစ်ကောင်စီတပ်တွေဖမ်းဆီးတာခံခဲ့ရပါတယ်။တိုက်ပွဲတွေဟာစစ်ကောင်စီကိုထောက်ခံတဲ့ပြူစောတိအဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာလည်းဖြစ်ပွားနေတာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတို့က
ခုလဲမှာသူတို့ဟိုစစ်ကောင်စီကစစ်သားတယောက်စာမြောက်စာနဲ့ပြူစောတိနဲ့စခန်းချထားရှိတယ်ဗျ။ဟိုဘက်ကလည်းအင်းလက်ညကိုအဲ့ဒါမှဖြစ်တာ။ည10နာရီခွဲလောက်မှဖြစ်တာ။ကြာဆုံးမှုကတော့တယောက်ကြပြီးမှတယောက်တန်ရသွားတယ်ဗ
ျမုံရွာရကြီးလမ်းအတိုင်းကလေးဝမြို့နယ်နဲ့မင်းကြီးမြို့ဘက်ကိုစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲတွေထပ်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြပါတယ်အနီးအနားကျေးရွာကရွာသားတွေကတော့ဘေးလွတ်ရာကိုရှောင်တိမ်နေကြပါတယ်ခင်ဗျာ